မေရိကန်သမ္မတဘရက်အိုဘားမားရဲ့ဒုတိယသမ္မတသက်တမ်းအစမှာသူအမည်စရင်းတင်သွင်းထားတဲ့အမေရိကန်ကာကွယ်ရေးဌာနနဲ့မြို့သားထောက်လှမ်းရေးဗဟိုအကြီးအကဲတဲ့နှုတ်ဦးကိုစီးနှိတ်လွတ်တော်ကအမြန်ဆုံးအတည်ပြုပေးဖို့တိုက်တွန်းလိုက်ပါတယ်။သမ္မတအိုဘားမားကနီဘရာစကာပြည်နယ်က Republican အမတ် Chuck Hagel ကိုကာကွယ်ရေးဝန်ကြီးအဖြစ်အကြမ်းဖက်မှုဒဏ်ပြန်နှိမ်နှင်းရေးအကြံပေး John Brennan ကို CIA ဗဟိုထောက်လှမ်းရေးအကြီးအကဲအဖြစ်မနေ့ကအမည်စရင်းတင်သွင်းခဲ့တာပါ။သမ္မတအိုဘားမားကနီဘရာစကာအမတ် Chuck Hagel နဲ့ပတ်သက်ပြီးပြောရမှာ Mr. Hagel ဟာအမေရိကန်တပ်တွေကိုဦးဆောင်နိုင်တဲ့တူတူဦးဖြစ်တယ်လို့နိုင်ငံရေးပါတီနှစ်ခုစလုံးကိုကိုးစားပြုတဲ့အမေရိကန်အစိုးရရဲ့အစဉ်အလာကိုလည်းထိမ့်သိမ်းနိုင်မဲ့စွမ်းရည်ရှိသူဖြစ်တယ်လို့မှတ်ချက်ပေးပါတယ်။စီနိတ်လွတ်တော်ကအမည်စရင်တင်သွင်းခံရသူ Hagel နဲ့ Brandon တို့ကိုအတိမပြုသေးခင်မှာသူတို့နှစ်ဦးကိုကန့်ကွက်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်။